စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းမင်းမြို့ဘေးမှာတည်ရှိတဲ့အောက်ကင်းကျေးရွာကနေအိမ်တွေကိုမေလ28ရက်မနက်ပိုင်းကစပြီးစစ်ကောင်စီတပ်တွေကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေမီးရှို့ခံရတာကြောင့်အင်ဂျင်တရားကျော်ရှိတဲ့အောက်ကင်းကျေးရွာဟာဂျွာလုံးကျွတ်မီးလောင်ကျွမ်းသွားပါတယ်။မီးရှို့ပြီးထွက်ခွာသွားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ွားသေးတယ်လို့မင်းကင်းဒေသခံတို့ကအခုလိုပြောပါတယ
်။မနေ့6နာရီခွဲလောက်ကရှို့တာဗျ။အောက်ကင်းရွာကိုရှို့တာပါဗျ။အစ်ကင်းကနေရှို့ပြီးမှသူကအောက်ကင်းကိုဟိုမော်တော်ကရွှေ့ခဲ့တာလေသူကရွာထဲကိုဝင်ပစ္စည်းပစ္စည်းအရင်သူသူတို့လိုချင်တဲ့ပစ္စည်းတွေကိုယူပြီးပြီးဆိုမှဒီနေ့မနေ့6နာရီခွဲမှမိစရှို့တာ၅ဘွက်ခွဲပြီးရှို့တာဒီနေ့ကျတော့တရော်လုံးကိုရှို့တာဗျတရော်လုံးကုန်လို့ပဲဖြစ်တာဗျအဲ့ဒါပြီးတော့အဲ့လိုမီးရှို့ပြီးတော့ခါကျတော့မော်တော်သူတို့အ aya ဖလဲမော်တော်တွေကကြောက်တင်တဲ့မော်တော်တွေကအောက်ကိုရှို့နေကြမုံတော်လေအချိန်မှာမူတန်းကြောင်သားရောက်တော့တိုက်ပွဲဖြစ်ပြီးတယ်ဗ
ျအထက်ကင်းရွာနဲ့အောက်ကင်းရွာဟာချင်းချင်းမြစ်ဘေးမှာတည်ရှိတဲ့ကျေးရွာတွေဖြစ်ပြီးမေလ25ရက်ကအထက်ကင်းရွာကိုမီးရှို့သွားတဲ့အတွက်နေအိမ်180နီးပါးမီးလောင်ကျွမ်းခဲ့ပါတယ်မေလ26ရက်မှာတော့အောက်ကင်းကျေးရွာကနေအိမ်တချို့ကိုမီးရှို့ခဲ့ပြီးမေလ28ရက်နေ့တောက်ကြနေမှာတော့မီးမလောင်ပဲကျန်ရှိနေတဲ့နေအိမ်တွေကိုမီးထက်ရှို့ခဲ့တာပါခန်းကြီးကနေကြောက်သိမ့်တဲ့ရိတ်ခါတွေတင်ဆောင်လာတဲ့စစ်ကောင်စီစစ်လေ6စီးဟာအထက်ကင်းနဲ့အောက်ကင်းကျေးရွာအနီးမှာကံကဲရန်လာပြီးအခုလိုမီးရှို့တာလို့ဒေသခံတွေကပြောပါရယ်ကြေးရွာကဒေသခံတွေကတော့ဘေးလွတ်ရာတင်းဆောင်ထွက်ပြေးနေရပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရင်းမပင်နဲ့ဆလင်းကြီးမြို့နယ်ထဲမှာဆိုရင်လေကြေးရွာတွေကိုစစ်ကောင်စီတပ်တွေကနောက်တစ်ကြိမ်ထပ်ပြီးနေနေရှင်းလင်းရေးလုပ်တာကြောင့်မေလ25ရက်ဗုဒ္ဓဦးနေ့ကနောက်တစ်ကြိမ်ရွာသားတွေဆစ်ဆောင်ကြရပါတယ်အခုရက်ပိုင်းတွေမှာမိုးတဲရာကြောင့်ဆစ်ဆောင်ရတဲ့ရွာသားတောင်းကနေဝင်းကျင်လောက်ဟာနေရင်းနဲ့စားရည်အတွက်အခက်အခဲတွေဖြစ်နေကြရတယ်လို့ဒေသခံတွေကပြောပါရယ်
အမားကလည်းသူတို့ပြတ်တက်လို့မသေးလေအမားကတော့အသက်ဆက်ရှင်ဖို့ရအတွက်အမှန်တမ်းမှခက်ခဲနေပါတယ်လက်လုံးလက်စားတောင်းလူဓမ္မလေးတွေပဲဆိုတော့အမားတို့တောင်းလူတွေလည်းမလုပ်ရတော့ဘူးဒီမှာလေးနော်အလုံးလည်းမစင်ရတော့ဘူးဆိုတော့အမားတို့ကစားရရလဲညက်ပြီးတော့ပဲတည်ရတော့မယ်ညက်ပြီးတော့မတည်လဲလမ်းပြီးတော့တည်ရတော့မှဒီမှာလေးစနေဟာဒီဒီမှာလေးအမားတို့ကအစားလည်းမစားကောင်းကောင်းမစားရဘူးအိတ်အိတ်လေးရအောင်အမားတို့အိမ်တွေမှာအများဆုံးအေးချက်ချက်နေရတယ်ဆိုတရက်ကနှစ်ရက်ပဲဒီမှာလေးနှစ်ရက်တော့ဟိုဘက်ကမကူအခုဆိုရင်ပို့ပြီးတော့ခက်ခဲတယ်ဒီမှာလေးရေမိုးကရှိတဲ့လူကရှိတယ်မရှိတဲ့လူကမရှိဘူးမိုးရေထဲမှာဒီမိုးရေထဲမှာတခါတော့ဆိုးရွှဲပြီးတော့လဲတယ်ရောနွားတယ်ရောစိတ်တယ်ရောအဲ့လိုဒုက္ခရောက်နေတဲ့ဟာတွေကလည်းအများကြီးပဲဟိုအခုကျတော့မိုးကနေတိုင်းကိုအမားတို့စီမံရွာတယ်ဒီလားညလည်းရွာတယ်နေလည်းရွာတယ်လူတွေအကုန်လုံးကတော့ဟိုလေကြောက်ပြီးလက်ပြီးတော့ဆိုတော့အကုန်လုံးကတော့လေပြောမယ်ဆိုရင်ရောဂါတွေလေးလူကိုဖြစ်နေတာဒီမှာလေးသမီးရလေမစားရတဲ့အခါစားရတယ်မစားရတဲ့အခါမစားရဘူးမစားရနဲ့စားရတယ်အမတို့ကမစားရတာများနေအိမ်လည်းမအိပ်ရဘူးဆိုတော့ကြတော့အကုန်လုံးကယောဂဗေဒီလိုယူပဲဖြစ်နေတာ
ရွှေဘုံမျိုးနယ်ကကျွရတွေကိုမေလ9ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေကနေနေရှင်းလင်းရေးလုပ်ပြီးကျွရတွေကိုမီးရှို့တာကြောင့်ဘေးလွတ်ရာထွက်ပြေးတီးနေကြတဲ့လူတွေဟာလည်းအခုချိန်အထိကျွရတွေကိုမပြေနိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်ကလမတ်ကျွရအုပ်စုတွေကဟင်းတကြီးရွာနဲ့ကြောက်ကုန်းရွာမှာစစ်ကောင်စီတပ်တွေစခန်းချလာတာကြောင့်ကလမတ်ကျေးရွာအုပ်စုကကျေးရွာအလုံးကရွာသားတွေဟာအခုတည်းကဆစ်ဆောင်နေကြရပြီးနေထိုင်ရင်းနဲ့စားတောက်ရီခက်ခဲနေကြတယ်လို့ဆစ်ဆောင်သူကအခုလိုပြောပါတယ
်ဆစ်ဆောင်ရဲ့အခြေအနေကကျွန်တော်တို့ဝလဲနေတဲ့မှာစခန်းသာခြားပြက်ခေါ်စခန်းသာရွာစာပင်ကျောင်းထဲမှာအတိမဲ့နေမဲ့နေနေရပါတယ်ဗျာဒုက္ခတဲ့စခန်းလို့ဟိုအဲ့စာပင်ကျောင်းထဲမှာပဲအဆုလုံးနေကြတယ်ပေးတာယူတွေးတာစားနေကြရတာပေါ့ဗျာဒီလူလေးဖြစ်တယ်လို့လည်းမသိယုံမဲ့စားတောက်နေကြရတာပဲကိုယ်ကယောဂနည်းနည်းဟွာဝေးဝါလို့လားမွေးတာမွေးရင်ယောဂပူများများတော့ဝင်နေပြအကြောင်းရှိတဲ့အာဟာရမှမပြည့်ရဘူ
းသခိုင်းတိုင်းအတွင်းကဆစ်ဆောင်နေအတွက်မိုးရင်းကာလမှာနေစရာနဲ့စားတောက်ရည်အတွက်ရိခါတွေအဓိကလိုအပ်နေပြီးဖေးဝါအကူအညီတွေလည်းလိုအပ်နေကြတယ်လို့ဒေသခံဆစ်ဆောင်တွေကပြောကြပါဗျ။လက်ရှိမှာပရာဟိတအသင်းတချို့နဲ့ပြည်သူတွေရဲ့လှူဒန်းမှုတချို့ရှိပေမဲ့ဆစ်ဆောင်တွေတိုးလာနေရတဲ့အမြအကူအညီတွေကပိုပြီးလိုအပ်လာနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။